တာယာဝတီအကျဉ်းထောင်မှာပြီးခဲ့တဲ့ဇူလိုင်လ19ရက်အာဇာနီနေ့ကထောင်တွင်းလှုပ်ရှားမှုလုပ်ခဲ့ကြတဲ့နိုင်ငံရေးအကျဉ်းသားအမျိုးသားအမျိုးသမီး30ကျော်ကိုထောင်အာဏာပိုင်တွေကဒီနေ့အထိတိုက်ပိတ်ထားတယ်လို့ဩဂုတ်လ10ရက်နေ့ကပြန်လည်လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေက VOA ကိုပြောပြပါတယ်တိုက်ပိတ်ခံရတဲ့အထဲမှာဥဆောင်သူဖြစ်တဲ့ကိုတန်းတိုးအောင်ကတော့ရိုင်းနဲ့ခံရတဲ့ဒဏ်ရာတွေကြောင့်စိုးရင်စရာအခြေအနေရှိပြီးကိုရန်နိုင်စိုးဥလာစိုးစုပ်ဖွားကြီးတာမွေကိုဇွဲခခေါ်ကိုခမောင်ကျော်ဒေါက်တာကိုကျူလက်ဗရန်ငါကိုပြီးနဲ့ CDM လောက်ထားတဲ့ဗိုလ်ကြီးတယောက်ပါဝင်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကကိုတိုက်ထွန်းဦးက VOA ကိုပြောပြပါတယ
်ဒီနေ့ဆက်ပြီးမှသတင်းရတာပါသတင်းရတယ်ဆိုတော့ကဒီစပေါ်ဒီမှာကိစ္စနဲ့ပေါ့လေဒီတာဝီထောင်မှာအကြီးအကဲ15ဦးအနုဒါ16ဦးပူပေါင်း30မှာ10ဦးပေါ့လေအဲ့ဒီခံရတယ်အဲ့ထက်မှာမှစူစူဝါဝါနုဒါ4ဦးလေးပေါ့ဆင်းရင်တင်ထားရတယ်ပေါ့နော်အဲ့ထက်မှာကိုတန်းတူအောင်ဆိုတဲ့လူတယောက်ကတော့ဒီအုံးဒီဥတော်မှာဘဲထိုင်ရတဲ့ကြောင့်မလို့ဒါတော်လေးကိုတွေ့ရတဲ့အချိန်မှာရှိရလို့လည်းဖြတ်ပြီးမှာကျွန်တော်တင်ပြရလို့ပါအဲ့ဒါမနစ်ညမှာအပ်ဒိတ်ရမလို့လေကျွန်တော်ကအဲ့ဒီတို့ကလုံးဝတင်ပြအောင်ချထားတယ်ပေါ့လေ
အမျိုးသမီး15ယောက်လည်းထိကြိုက်ဒဏ်ရာတွေရရှိထားတယ်လို့တာယာဝတီထောင်ကလွတ်မြောက်လာတဲ့အမျိုးသမီးအကျဉ်းသူတဦးက VOA ကိုပြောပြပါတယ်သူတို့ကိုအမျိုးသားထောင်ဝင်တန်းတွေကတုံးနဲ့ရိုက်နှက်တာကန်ကြောက်တာတွေလုပ်ခဲ့ကြောင်းသူကပြောပါတယ
်ဒါဒီလိုမျိုးကိစ္စရဲ့တာဝတီထောင်မှာပေါ့နော်အလားတူကခဏခဏဖြစ်နေကြတာဟုတ်ခဏခဏဖြစ်နေအရင်ရင်တော့ညီမတို့ထောင်ထဲမှာရှိခဲ့တော့လည်းဒီလိုကိစ္စတွေဖြစ်ခဲ့တယ်ထောင်မှာဖြစ်နေဒါပေမဲ့ဒီလိုမျိုးသတင်းတွေထွက်လာတဲ့ပုံမှာပေါ့နော်ကိစ္စကနေပြီးတော့သူတို့လုံးဆက်နိုင်လို့ရရဲဆိုတဲ့ပုံစံမျိုးနဲ့ဆက်လုပ်နေရပါတော့ဆိုင်ထောင်မှာအရင်နေဆက်တာဒီညီမတို့လေးစုံချားတွေကတစ်ချိန်လုံးဝင်လာပြီးတော့ရိုက်နေရတာဟုတ်အခုမှဟိုဆက်ဟိုက်တယ်မဟုတ်ဘူးညီမတို့ထောင်ပြောင်းရင်လည်းတည်အောင်ရိုက်ခံရတယ်ကိုဟိုမိန်းကလေးလေ
တိုက်ပိတ်နှိပ်စက်ခံထားရသူတွေရဲ့နာမည်စင်းကိုနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP အပါအဝင်အဖွဲ့အစည်းတချို့ကိုပေးပို့ထားတယ်လို့သူကပြောပါတယ်။တခြားအကျဉ်းထောင်တွေမှာလည်းအလားတူဖြစ်ရမျိုးတွေရှိနိုင်ပေမဲ့တခြားအကျဉ်းထောင်တွေရဲ့အခြေအနေကိုတော့မသိရသေးကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကကိုတိုက်ထွန်းဦးကပြောပါတယ်။စစ်ကောင်စီဟာအချင်းထောင်ပိုင်တွေတာဝန်ကြီးယူထားတဲ့သူတွေကိုစစ်တပ်ကအရာရှိတချို့နဲ့အစားထိုးပစ်လိုက်ကြောင်းအခုနောက်ပိုင်းမှာထောင်သတင်းတွေကပြင်ပကိုရောက်ရှိဖို့ကက်ခဲလာကြောင်းသူကပြောပါတယ်။ဒီလိုသတင်းအမှောင်ချထားတဲ့အခြေအနေကနိုင်ငံရေးအချင်းသားတွေအတွက်ပိုပြီးစိုးရိမ်စရာဖြစ်လာတယ်လို့နိုင်ငံရေးအချင်းသားဟောင်းတွေကပြောနေကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ရင်းဖမ်းဆီးထိန်သိမ်းခံရသူ 24,000 ကျော်ရှိပြီး2000နီးပါးဆက်လက်ဖမ်းဆီးခံနေရသေးပဲလို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။ဩဂုတ်လ10ရက်နေ့ကအကျဉ်းသား9000လောက်ပြန်လွှတ်ပေးခဲ့တဲ့အကြောင်းစစ်ကောင်စီကကြေညာခဲ့ပေမဲ့အဲ့ဒီအထက်မှာနိုင်ငံရေးအကျဉ်းသားအနည်းငယ်ပဲပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားအဖွဲ့တွေကပြောဆိုကြပါတယ်။စစ်ကောင်စီကတော့ AAPP ရဲ့ထုတ်ပြန်ချက်တွေနဲ့ပတ်သက်လို့ချက်ကားပြောဆိုမှုတွေအဖြစ်တုံ့ပြန်လေးရှိပါတယ်ခင်ဗျာ။